America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ2ရက်တနင်္ဂနွေနေ့ညနေခင်းအတွက် VOA American တရရဲ့မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အတန်းလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမသင်္ကီထိုက်ပါရှင်ကွလွန်တူအမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းကိုတော့ဒီကနေ့တကြုံမှာဖြစ်ပါတယ်။အာဖဂန်ဆိုင်ရာအမေရိကန်တပ်ဖွဲ့တွေရဲ့တပ်မှုသစ်ကိုဒီကနေ့ပြောင်းလဲခန့်အပ်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူနောက်ဆုံးရသတင်းတွေကိုတော့ကိုသားညုံနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ်နောက်ဆုံးရသတင်းတွေကတော့ဒီကနေ့ရန်ကုန်မှာမဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကကျင်းပတဲ့ဖက်ဒရယ်မူဝါဒနဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာတော့2008ခြေကံဥပဒေအကြောင်းဖက်ဒရယ်မူအကြောင်းနဲ့တိုင်းရင်းဒေသကဒန်းတူအခွင့်အရေးတွေကြားဆွေးနွေးချက်တွေနားဆင်ရမှာကတော့
Federal စနစ်ကြီးပေါ်လာလို့အဲ့နင်းပြားတွေဘက်ကပြောဝိမဲ့လူမရှိရင်လေဒီလူတွေရဲ့ဘဝဒုံရင်ကဒုံရင်ဖြစ်မှာအဲ့တော့ကျွန်တော်တို့ကစဉ်းစားတဲ့အခါမှာ identity ကိုတစ်ခုရဲ့
မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကဦးမင်းစင်ပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်နိုင်ငံတော်လျှို့ဝှက်ချက်အုပ်ဝေနဲ့ချိုးဖောက်မှုနဲ့ဆွဲချက်တင်ခံထားရတဲ့ writer သတင်းတောက်နှစ်ဦးရဲ့အမှုမနက်ဖြန်စက်တင်ဘာလ3ရက်နေ့မှာတော့အပြစ်ရှိမရှိတရားရုံးကစင်ချက်ချတော့မှာပါ။နောက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းတိုက်ပွဲတွေကြောင့်ရွာသား2000ကျော်စစ်ဘေးတင်းရှောင်နေကြရတဲ့အခြေအနေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တနင်္ဂနွေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်နေကိုသားညွန်ဦးတို့ကတင်ပြပေးကြပါလိမ့်မယ်ရှင
်ကွယ်လွန်သူအမေရိကန်ထက်လွတ်တော်အမတ်ဂျွန်မက်ကိန်းအတွက်ငါးရက်တာအောက်မေ့အမှတ်ရအခမ်းအနားတွေကိုဒီကနေ့တနင်္ဂနွေနေ့မှာအဆုံးသတ်ပြီးမေရီလန်းပြည်နယ်အနာပူလစ်မြို့ကသူတက်ရောက်ခဲ့တဲ့ရေတပ်အကယ်ဒမီစစ်သင်ကျိုင်းမှာတကြုံမှာဖြစ်ပါတယ်မစ္စတာမက်ကိန်းကိုသူ့ရဲ့ရေတပ်အကယ်ဒမီအတန်းပေါ်နဲ့မိတ်ဆွေဟောင်းဖြစ်သူ2014ခုနှစ်ကကွယ်လွန်ခဲ့တဲ့ရစ်တပ်ဗိုလ်ချုပ်ကြီးချက်လာဆင်ရဲ့အုတ်ဂူဘေးမှာတကြုံမှာဖြစ်ပါတယ်။မနေ့စနေနေ့ကမြို့တော်ဝါရှင်တန်နက်ရှင်နယ်ကက်သီဒရယ်ဘုရားကျောင်းမှာကျင်းပတဲ့အောက်မေ့အမှတ်ရအခမ်းအနားမှာတော့တမရဟောင်းနေလွှတ်တော်အမတ်တွေအပါအဝင်အမေရိကန်နိုင်ငံရေးလောကနဲ့နယ်ပယ်ပေါင်းစုံကပုဂ္ဂိုလ်တွေတက်ရောက်ကြပါတယ်။မစ္စတာမက်ကင်းအတွက်အမှတ်တရဂုဏ်ပြုစကားပြောကြသူတွေတဲ့တူဖြစ်တဲ့တမရဟောင်းဘရက်ကိုဘာမာကလက်ရှိအမေရိကန်နိုင်ငံရဲ့အခြေအနေဟာသေးသေးညံ့ဖျင်းနှိမ့်ကျနေတယ်လို့ပြောဆိုသွားပါတယ်
။ So much of our politics, our public life, our public discourse can seem small.
ရှင်းရင်ပြီးခိုင်မာတဲ့နိုင်ငံရေးလိုဟန်ဆောင်နေပေမဲ့တကယ်တမ်းကျတော့အကြောက်တရားကြီးစုံနေတာပါအဲ့ဒါထက်ပိုပြီးကြီးမြတ်ဖို့ဂျွန်ကကျွန်တော်တို့ကိုတောင်းဆိုခဲ့တာပါအဲ့ဒါထက်ပိုကောင်းမွန်ဖို့သူကကျွန်တော်တို့ကိုတောင်းဆိုခဲ့တာပါလို့တမရဟောင်းဘရက်ကိုဘာမှပြောဆိုခဲ့တာပါတမရဟောင်းဂျော့ချ်တူလူဘူးရှ်ကလည်းအမတ်တရဂုံပြုစကားပြောပြီးမစ္စတာမက်ကိန်းဟာဂုံပြုခံတိုက်သူသူ့ရဲ့ပြိုင်ဘက်တွေဟာမျိုးချစ်ပုံကိုယ်တွေလူသားတွေဖြစ်တယ်ဆိုတာကိုအသိအမှတ်ပြုသူဖြစ်တယ်လို့ပြောပါတယ်။ဒါ့အပြင်လက်ရှိအမေရိကန်နိုင်ငံရေးဟာမစ္စတာမက်ကင်းရဲ့ကိုယ်ပိုင်ယုံကြည်ချက်တွေနဲ့ဆန့်ကျင်နေတယ်လို့လည်းပြောဆိုသွားပါတယ်။မစ္စတာမက်ကင်းကသူ့ရဲ့နိုင်ရေးမှာတမရဟောင်းဘူးရှ်နဲ့တမရဟောင်းအိုဘားမားတို့ကိုအမှတ်တရစကားပြောပေးဖို့မကွယ်လွန်မီကတည်းကစီစဉ်သွားတာဖြစ်ပါတယ်။သမီးဖြစ်သူမက်ဂန်မက်ကင်းကလည်းဖခင်ဖြစ်သူအတွက်အမှတ်တရပြောတာမှာတော့တမရဒေါ်နယ်ထရန့်နဲ့သူ့ရဲ့အမေရိကန်ပြန်လဲကြီးမြတ်ဖို့ဆောင်ရွက်ကြဖို့ဆိုတဲ့ဆောင်ဖို့ကိုတွယ်ဝိုက်ပြီးတော့ပြောဆိုခဲ့ပါတယ
် America does not boast because she has no need to. The America of John McCain has no need to be made great again because America was always great.
ဂျွန်မက်ကိန်းရဲ့အမေရိကန်ပြည်ထောင်စုဟာအမြဲတမ်းကြီးမြတ်တဲ့နိုင်ငံဖြစ်နေတာကြောင့်ပြန်ပြီးတော့ကြီးမြတ်အောင်လုပ်ဖို့မလိုအပ်ဘူးလို့သမီးဖြစ်သူမက်ဂန်မက်ကိန်းကပြောဆိုသွားတာဖြစ်ပါတယ်မနေ့စနေနေ့အခမ်းအနားမှာအမှတ်တရပြောကြားခဲ့ကြသူတွေထဲမှာအထက်လွှတ်တော်အမတ်လင်စီဂရဟံနိုင်ငံခြားရေးဝန်ကြီးဟာဟင်နရီကစ်ဆင်ဂျာတို့လည်းပါဝင်ပါတယ်။တရုတ်ဆောင်ဝါရင်ဘက်တီ၊ဒုသမရာဟောင်းဂျိုးဘိုက်ဒင်၊နယူးယောက်မြို့တော်ဝန်ဟောင်းမိုက်ကယ်ဘလူးမ်ဘတ်တို့ကလည်းမစ္စတာမက်ကိန်းရဲ့ကောင်တလာကိုပါဝင်သေဆောင်ခဲ့ကြပါတယ်။မစ္စတာမက်ကိန်းဟာအုံနောက်ကင်ဆာရောဂါကိုကာလအတော်ကြာခံစားခဲ့ရပြီးတဲ့နောက်အသက်82နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမတည်မငြိမ်ဖြစ်အောင်နဲ့အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေကြားသဘောကျလဲမှုဖြစ်လာစီဖို့ရုရှားအနေနဲ့ကျူးပန်းအားထုတ်နေစေဖြစ်တယ်လို့အာဖဂန်နစ္စတန်ဆိုင်ရာအမေရိကန်တပ်မှုဟောင်းကပြောလိုက်ပါတယ်။အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေရဲ့ကြီးကဲဖြစ်တဲ့ဗိုလ်ချုပ်ကြီးဂျွန်နီကိုလ်ဆန်ဟာအာဖဂန်မှာနှစ်နှစ်ကြာတာဝန်ယူပြီးတော့အခုတနင်္ဂနွေနေ့မှာယာလူတာဝန်ကနေပြီးတော့နားယူလိုက်ပါတယ်။ ဒါပေမဲ့အခုလိုမျိုးယာရီကနေအနားမယူခင်လေးမှာပဲအာဖဂန်ဒေသနဲ့ပတ်သက်ပြီးတော့ရုရှားရဲ့မှန်ချက်တွေပေါ်မှာသူ့ရဲ့တန်တရားကိုအခုလိုပြောဆိုသွားတာပါ။အာဖဂန်ကအမေရိကန်ရဲ့စီးအောင်မြင်မှုတွေကိုနှောက်ယှက်ပြစီဖို့နဲ့အာဖဂန်နစ္စတန်ရဲ့တည်ငြိမ်မှုနဲ့ပတ်သက်ပြီးတော့အမေရိကန်မဟာမိတ်တွေမိကွန်းထုတ်တန်တရားဖြစ်လာစေဖို့အတွက်ရုရှားကနေပြီးတော့ကြိုးပမ်းနေတယ်လို့ဗိုလ်ချုပ်ကြီးနီကိုလ်ဆန်က VOA ကိုအီးမေးလ်ကနေတဆင့်ဖြေဆိုသွားပါတယ်။တာလီဘန်တပ်ဖွဲ့တွေနဲ့အာဖဂန်ဆူရကြားပြန်လည်တင့်မြဲရေးအတွက်ရုရှားကနေပြီးတော့အကူအညီပေးတယ်ဆိုပေမဲ့လည်းတာလီဘန်တွေကိုလက်နက်ကူညီတာတနန်းပေးတာတွေလုပ်ချင်အဖြစ်ရုရှားအနေနဲ့အာဖဂန်မငြိမ်မသက်ဖြစ်အောင်လို့လုပ်တယ်လို့အမေရိကန်နဲ့အာဖဂန်တာဝန်ရှိသူတွေဘက်ကအရင်ကကလေးကဆွဆွဲခဲ့မှုပါတယ်။ရုရှားကတော့ဒါကိုငြင်းဆန်ပြီးတော့သူတို့အနေနဲ့တာလီဘန်တို့နဲ့နိုင်ငံရေးအရာဆက်သွယ်ရှိအောင်ပဲလို့ဆိုပါတယ်။တာလီဘန်နဲ့အမေရိကန်နောက်ခံပေးထားတဲ့အာဖဂန်ဆူရတို့ကြားညီညာရေးဆွေးနွေးပွဲတွေဖြစ်လာစေဖို့အတွက်မကြာသေးခင်ကတော့အမေရိကန်နဲ့ရုရှားတို့အပြင်းထန်ကိုအပြန်ဆိုင်ဦးစီးဦးဆောင်လုပ်ခဲ့ကြတာပါအမေရိကန်နဲ့အခြားတိုင်းပြည်တွေနဲ့အတူအာဖဂန်နစ္စတန်နိုင်ငံကနှစ်ဖက်အဖွဲ့အစည်းတွေကြားစက်တင်ဘာလ4ရက်နေ့ဆွေးနွေးပွဲကိုရုရှားကနေပြီးတော့အင်ရှင်လုပ်ဖို့အတွက်စီစဉ်ထားခဲ့တာပါဒါပေမဲ့လို့လည်းဒီကမ်းလှမ်းချက်ကိုအာဖဂန်သမ္မတအရှရက်ဂနီပယ်ချလိုက်တာကြောင့်မလို့ရှေ့ဆိုင်ခဲ့ရပါတယ်အာဖဂန်ဆူရနဲ့တာလီဘန်တို့ကြားဆွေးနွေးပွဲဖြစ်ဖို့အမေရိကန်ကနေပြီးတော့လည်းမျှော်လင့်ကြိုးပမ်းနေတာရှိပါတယ်။အာဖဂန်တွေကိုယ်တိုင်ဥဆောင်ပြီးတော့အာဖဂန်တွေကိုယ်တိုင်ကမကထလုပ်တဲ့ပြည်လဲတင့်ပြည်ရေးလုပ်ငန်းစီဖြစ်စေချင်တယ်လို့အမေရိကန်ကာကွယ်ဝင်ကြီး James Mattis ကပြီးခဲ့တဲ့သတင်းပတ်ကုန်သွင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုခဲ့ပါတယ်ခင်ဗျာ
။အာဖဂန်ဆိုင်ရာအမေရိကန်တပ်ဖွဲ့တွေနဲ့မြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့ NATO တပ်ဖွဲ့တွေရဲ့18ဦးမြောက်တပ်မှုအပြောင်းအလဲတာဝန်ယူပွဲကိုဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမြို့တော်ကာဘူးမှာကျင်းပပါတယ်။အာဖဂန်နိုင်ငံအနေနဲ့မျော်လင့်ချက်တွေစိုးရိမ်ပူပန်မှုတွေမရေရာမသေးချာမှုတွေနဲ့ရောထွေကျုံထွေနေရချိန်မှာအမေရိကန်စစ်တပ်ရဲ့ဗိုလ်ချုပ်ကြီး Austin Scott Miller ကတပ်မှုရာထူးကိုတာဝန်လွှဲပြောင်းရယူတာဖြစ်ပါတယ်။တာလီဘန်တပ်ဖွဲ့နဲ့အမေရိကန်တို့ကြားကာတာမှာဓာတ်ရိုက်ဆက်သွယ်မှုနောက်ပိုင်းပြီးခဲ့တဲ့ဇွန်လကကြာရောက်ခဲ့တဲ့မွတ်စလင်တို့ရဲ့ဤပွဲတော်ကာလအတွင်းပထမဆုံးအပြစ်အခတ်ရပ်ဆဲနိုင်ခဲ့ပြီးတဲ့နောက်မှာတော့18နှစ်ကြာအာဖဂန်ပြည်ပခန့်ကိုတာလီဘန်တို့နဲ့နိုင်ငံရေးအရာဖြည့်ရှင်းနိုင်ရေးဆစ်ဆက်ဆွေးနွေးမှုတွေစနိုင်မလားဆိုတဲ့အပေါ်မျှော်လင့်ချက်တွေရှိလာနေကြတာပါဒါပေမဲ့လည်းပြီးခဲ့တဲ့ဤပွဲတော်ကာလအတွင်းအာဖဂန်သမ္မတအာရှရက်ဂါနီရဲ့ဒုတိယမြောက်အပြစ်ခတ်ရပ်ဆဲရေးကမ်းလှမ်းချက်ကိုတာလီဘန်ဘက်ကမတုံ့ပြန်ခဲ့တာကြောင့်ဆစ်ဆက်ဆွေးနွေးနိုင်ရေးမျှော်လင့်ချက်တွေမေးမြန်းခဲ့ရပါတယ်ပြည်ပကအမဂန်တွေရဲ့ဩဇာကတာလီဘန်တို့ရဲ့ဆုံးဖြတ်ချက်အပေါ်တည်ရောက်မှုရှိနိုင်တယ်လို့လည်းအမေရိကန်တပ်မှုဟောင်းဗိုလ်ချုပ်ကြီးဂျွန်နီကိုဆန်ကရည်ညွှန်းပြောဆိုခဲ့ပါတယ်ရှင်
။ဆီးရီးယားမြို့တော်ဒမတ်စကတ်မြို့တော်ကစစ်တပ်လေစိတ်တစ်ခုဘက်မှပြင်းထန်တဲ့ပောက်ကွဲသံတွေအခုတနင်္ဂနွေနေ့အစောပိုင်းနာရီအတန်ကြာကြားနေရတယ်လို့ဒေသခံတွေနဲ့ဆီးရီးယားရုပ်သံတွေမှာဖော်ပြပြောဆိုနေပါတယ်။မြို့တော်ရဲ့အနောက်တောင်ဘက်မှာရှိတဲ့မဇတ်လေစိတ်ဘက်ကနေပြီးတော့အခုလိုမျိုးပောက်ကွဲသံတွေကြားရတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်တွေတုန်းကလည်းအဲ့ဒီလေစိတ်ဟာမကြာတိုက်ခိုက်ခံရလေရှိပြီးတော့ဒီကံပါခင်ဗျာမကြာတိုက်ခိုက်ခံရလေရှိပြီးတော့ဆီးရီးယားဆူရဘက်ကတော့အစ္စရေးရဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့ပြစ်တင်ဆွဆွဲလေးရှိပါတယ်။မျက်မြင်ဒေသခံတွေရိုက်ကူးထားတဲ့ပုံတွေကိုဆီးရီးယားဆူရပိုင်း El Akrabiyat ရုပ်တံကလွှင့်ထုတ်ပြသရမှာတော့ပောက်ကွဲမှုတွေဟာလေစိတ်ထဲမှာဖြစ်တာမဟုတ်ဘဲနဲ့လေစိတ်နီးမှာရှိတဲ့စစ်လက်နက်တူလောင်ရုံအနီးနားမှာဖြစ်တာလို့အမိမဖော်တဲ့စစ်ဖက်သတင်းရင်းမြစ်ကိုကိုးကားပြီးတော့ဖော်ပြပါရယ်။ဒါပေမဲ့လို့လက်စစ်ဝါရရှော့ဖြစ်တာကြောင့်လို့ဆိုပြီးတော့အဲ့ဒီမှာတော့ရေးပေါ်ကူညီရေးတွေလှုပ်ဆောင်ပေးနေရလို့ဖော်ပြပါရယ်။ဒါမဲ့လို့ဗြိတိန်မှာခြေဆိုင်တဲ့ဆီးရီးယားလူခွင့်ဆောင်ကြီးမှုအဖွဲ့ကတော့ပောက်ကွဲသံတွေဟာမဇတ်လေစိတ်တွင်းကလာတာဖြစ်ပြီးတော့အစ္စရေးဒုံးလက်နက်တိုက်ခိုက်မှုကြောင့်ဖြစ်ပုံရတယ်လို့ခန့်မှန်းပါတယ်။ဆီးရီးယားနိုင်ငံတွင်းမှာလေကြောင်းတိုက်ခိုက်မှုတွေမှာသူတို့ရဲ့လက်ချက်ဖြစ်တယ်လို့အစ္စရေးဘက်ကတော့ဝန်ခံပြောလို့နေပါတယ်။ဒါမဲ့လည်းသူ့ရဲ့ရန်သူတွေစီကိုလက်နက်ကူညီပေးတာမျိုးတွေကိုရည်ယူတားမြစ်ဖို့ဆိုလို့ရှိရင်သူအနေနဲ့စေအရာကင်တွယ်တုံ့ပြန်မှာဖြစ်တယ်လို့အစ္စရေးဘက်ကပြောလို့ပြောထားရှိပါတယ်။ဆီးရီးယားနိုင်ငံရဲ့ခုနှစ်နှစ်ကြာပြည်တွင်းစစ်မှာသမ္မတဘာရှားအက်ဆတ်ကိုထောက်ခံကူညီဖို့အီရန်နဲ့လေဗနွန်မှာရှိတဲ့ဟစ်ဘိုလာတို့ကအရှိန်မြင့်ပြီးတော့လှုပ်လာနေတယ်လို့အစ္စရေးဘက်ကယူဆထားပါတယ်။ဆီးရီးယားနောက်မြောက်ဘက်ကဒဘုံတွေရဲ့နောက်ဆုံးခြေကုပ်နေရာတွေကိုဆီးရီးယားဆူရကတိုက်ခတ်ဖို့အတွက်အခုတာဆူနေခြင်းလည်းဖြစ်ပါတယ်ခင်ဗျာ။
ကန်တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ပါလက်စတိုင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ကုလသမဂ္ဂအဖွဲ့ကိုအမေရိကန်ကငွေကြေးထည့်ဝင်မှုရပ်ဆိုင်းမဲ့အကြောင်းကြေညာလိုက်ပြီးနောက်မှာတော့ကုလအေဂျင်စီအခြေအကဲကဒုက္ခသည်တွေနဲ့ဝန်ထမ်းတွေထံကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့လိုက်ပါတယ်။ မနေ့စနေနေ့ညနေပိုင်းမှာထွက်ပေါ်လာတဲ့ပိဇာထဲမှာတော့ပါလက်စတိုင်းဒုက္ခသည်တွေကိုကယ်ဆယ်ရေးနဲ့ဖွံ့ဖြိုးရေးဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂအေဂျင်စီမဟာမင်းကြီးကအမေရိကန်ရဲ့ဆုံးဖြတ်ချက်ကအဖွဲ့ရဲ့ပိုင်ဖြတ်ချက်ကိုပိုပြီးတော့ခိုင်မာသွားစေမှသာဖြစ်တယ်လို့ဖော်ပြထားပါတယ်အဖွဲ့ရဲ့သမိုင်းမှာအရရောဆုံးတဲ့တသမတ်ထဲထက်ဝင်လူတန်းခဲ့တဲ့အဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့ငွေကြေးထက်ဝင်မှုဆိုင်ရာဆုံးဖြတ်ချက်ကြောင့်တော့ပါလက်စတိုင်းဒုက္ခသည်တွေအရေးတာဝန်ယူမှုနဲ့အခန်းကဏ္ဍမှာအင်အားနဲ့စိတ်ထက်သန်မှုအပေါ်တက်ရောက်မှုပြောင်းလဲမှုတစုံတရာရှိမှာမဟုတ်ဘူးလို့သူကရေးသားခဲ့ပါတယ်ရှင်
ပါကစ္စတန်မှာစစ်သည်ကြော်တွေကိုထိရောက်ကင်တွယ်နှိမ်နှင်းမှုမလုပ်နိုင်ဘူးဆိုတဲ့ယူဆချက်နဲ့ပါကစ္စတန်ကိုပေးမဲ့အကူအညီဒေါ်လာတန်း300ကိုအမေရိကန်ကပြန်ရုပ်လိုက်ပါတယ်အာဖဂန်ကိုနဇက်ဖြတ်ကျော်တိုက်ခိုက်နေတဲ့စစ်သည်ကြော်တွေပါကစ္စတန်နေမျိုးတွင်းမှာခြေချရိုက်တည်ခွင့်ပြီးတဲ့ပုံမှာရပ်ဆိုင်းမှုတွေအမေရိကန်ကပါကစ္စတန်ဘက်ကိုဖိအားပေးနေတာပါဒီသဘုံလေးကိုမသိကြအောင်ဆောင်ပေးနေတာဖြစ်တဲ့ဆိုပြီးတော့ပါကစ္စတန်ကိုအမေရိကန်တာဝန်ရှိသူတွေဘက်ကဆွဆွဲထားပါတယ်ဒါပေမဲ့လို့ဒီစစ်သွေးကြော်တွေနဲ့ကျန်းဖက်ဝါရဆွဲကိုစက်ညင်တဲ့တိုက်ပွဲတွေအတွက်ပါကစ္စတန်နေနဲ့လူရောငွေရောအဆုံးရှုံးခံပြီးတော့ဆောင်ရွက်နေတာလို့တုံ့ပြန်ပါတယ်ပါကစ္စတန်ဟာအမေရိကန်စီကနေပြီးတော့ကူညီဒေါ်လာဘီလီယံနဲ့ချီယူပြီးတော့တစ်ဖက်မှာတော့အမေရိကန်ကိုပြန်လှည့်စားနေတယ်လိန်ညာနေတယ်ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ကအခုနှစ်စောပိုင်းကပြောခဲ့ပါတယ်အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရသူကတော့ဒီငွေတွေကိုအခြားအရေးကြီးတဲ့နေရာတွေမှာတုံးဆွဲခြင်းတယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုဟာလဝါဒက်ခရိုင်တွင်းကအဆောက်အုံတစ်ခုအနီးဒီကနေ့ကားဘုံပေါက်ခွဲခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။အဲ့ဒီအဆောက်အုံကမြို့လယ်ခေါင်မှာရှိပြီးခရိုင်ရုံးချုပ်အဖြစ်အသုံးပြုထားတာဖြစ်ပါတယ်။အနည်းဆုံး3ဦးသေဆုံးတယ်လို့အစိုးရသတင်းရင်းမြစ်တွေကပြောဆိုထားပါတယ်ရှင
်။တနင်္ဂနွေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုသားညူတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထိတ်တန့်ရောက်သတင်းလွှာတွေကိုစတိုက်တင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရပြည်ထောင်စုအစိုးရချမှတ်ပေးထားတဲ့စံသတ်မှတ်ချက်တွေရဲ့အောက်မှာတော့သက်ဆိုင်ရာပြည်နယ်တွေအနေနဲ့လည်းကိုယ့်ပြည်နယ်ရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့အုပ်ချုပ်ရေးဆိုင်ရာလုပ်ပိုင်ခွင့်တွေအနှင်းထားတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာရှယ်ကပြောဆိုသွားပါတယ်။ဒါပေမဲ့လည်းနှစ်ပေါင်း200ကျော်ကျင့်သုံးခဲ့တဲ့ပြည်ထောင်စုစနစ်နဲ့ပတ်သက်လို့ဆွေးနွေးညှဉ်းခုံမှုတွေကတော့ဒီကနေ့အထိရှိနေဆဲပဲဖြစ်တဲ့အကြောင်းရန်ကုန်မှာဒီကနေ့ကျင်းပတဲ့ ISB မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကကျင်းပတဲ့ Federal မူဝါဒနဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာပြောဆိုသွားတာပါကိုသိန်းထိုက်ဦးသတင်းပေးပို့ထားပါတယ်ရှင
် ISB မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကထုတ်ဝေတဲ့စာဆောင်ပါစာတမ်းတွေနဲ့ပတ်သက်လို့3လတကြိမ်ကျင်းပတဲ့ဆွေးနွေးပွဲမှာဒီမိုကရေစီပြည်ထောင်စုမျှော်ရည်ပန်းတိုင်နဲ့ညှိနှိုင်းယူရမယ့်ဖြစ်တဲ့ကြေများဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြတာပါဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီးစကော့မာစီကအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေနဲ့ပြည်ထောင်စုစနစ်အကြောင်းကိုအခုလိုရှင်းလင်းသွားခဲ့ပါတယ
် We tried to build a federal system that gave enough power to the national government but allowed
မြို့သားစုဝါကိုလုံလောက်တဲ့အာဏာအနည်းနဲ့ federal ပြည်ထောင်စုစနစ်ကိုကျွန်တော်တို့ကတည်ဆောက်ဖို့ကြိုးစားပါတယ်ဒါပေမဲ့ပြည်နယ်တွေနဲ့ဒေသဆိုင်ရာအစိုးရအဖွဲ့တွေကိုလည်းတာဝန်အနှင်းပြီးတာဝန်ယူဖို့အာဏာအနှင်းထားတဲ့လုပ်ပိုင်ခွင့်ပြုထားတာပါ။ဒါကြောင့်ဒေသဆိုင်ရာအရာရှိတွေပြည်နယ်အုပ်ချုပ်ရေးအဖွဲ့တွေအနေနဲ့သူတို့လူ့ဘွယ်စည်းအတွက်လိုအပ်တဲ့ဆုံးဖြတ်ချက်တွေကိုချမှတ်နိုင်ပါတယ်
။ဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာအိန္ဒိယသံအမတ်ကြီးဖေခရမ်မစ်ရီလက်တယောက်ပြီးအိန္ဒိယနိုင်ငံမှာမတူကွဲပြားတဲ့လူမျိုးစုတွေနဲ့အယူအဆပေါင်းစုံပေါင်းစည်းနေထိုင်နေအောင်ချမှတ်ကျင့်သုံးခဲ့တဲ့နိုင်ငံရေးစနစ်အကြောင်းကိုရှင်းပြသွားပါလေ
The United States as a melting pot and of India as a mosaic both of them
အမေရိကန်ပြည်တော်စုဟာမတူကွဲပြားတဲ့လူမျိုးစုတွေစုပေါင်းဝင်ရောက်လာတဲ့နေရာဖြစ်သလိုအိန္ဒိယဆိုတာကလည်းအစိတ်အပိုင်းပေါင်းများစွာနဲ့ဖွဲ့စည်းပေါင်းစပ်ထားတဲ့နိုင်ငံဖြစ်ပါလေနှစ်နိုင်ငံစလုံးကမရှိမဖြစ်လိုအပ်တဲ့ညီညွတ်ရေးအတွက်လိုအပ်ချက်ကိုဖွဲ့စည်းပုံမှာပြဋ္ဌာန်းထားပါလေချင်းကပ်ပုံမှာကွဲလွဲချက်အနည်းငယ်ရှိတဲ့ဆိုပေမဲ့လည်းနှစ်နိုင်ငံစလုံးရဲ့ညီမှန်းချက်တွေကတော့အတူတူပါပဲပြည်သူတွေအားလုံးအကြီးအသေးအတူတူဂုဏ်သိက္ခာနဲ့ခွင့်ရည်တန်းတူရရှိရေးဆိုတဲ့မူရီပေါ်မှာတိုင်းပြည်ကိုတည်ဆောက်ထားတာပါလို့တမ်မတ်ကြီးဖက်ခရန်မစ်စရီကပြောပြသွားတာပါ ISP မြန်မာရဲ့အမှုဆောင်ဒါရိုက်တာဦးမင်းစင်ကလည်းဖက်ဒရယ်ရေးဆွေးနွေးရင်စဉ်းစားသင့်တဲ့အချက်တွေဆိုပြီးအခုလိုပြောဆိုသွားပါတယ
်ဒီဖက်ဒရယ်အကြောင်းပြောကြရင်အားလုံးကဒါအကုန်လုံးပြဿနာတွေပြည်လဲမယ်လို့ထင်နေကြတယ်ဒါလည်းမဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်ဒီနိုင်ငံမှာ identity လို့ခေါ်တဲ့ဝိသေသအမှတ်သားလက္ခဏာအကြောင်းပြောရင်လူမျိုးစုနဲ့ဘာသာရေး identity ကိုပဲဦးစားပေးလို့ရှိတယ်။တကယ်တမ်းကျတော့ပြီးခဲ့တဲ့နှစ်20 30အတွင်းမှာလူရန်းစားကွာခြားမှုကအကြီးအမားဖြစ်လာတာတွေ့ရတယ်။စင်ရဲချမ်းသာကွာခြားမှုကအကြီးအမားကြီးဖြစ်လာတာတွေ့ရတယ်။ဆန်းတဲ့မှာလည်းဆန်းခရိုနီဆန်းတထေရှိသလိုပဲဆန်းနင်းပြားလည်းရှိရတယ်။ကချင်းခရိုနီကချင်းတထေရှိသလိုကချင်းနင်းပြားလည်းရှိရတယ်။ ဖက်ဒရယ်စနစ်ကြီးပေါ်လာလို့အဲ့နင်းပြားတွေဘက်ကပြောဝိမဲ့လူမရှိရင်လေဒီလူတွေကဘဝဒုံရင်ကဒုံရင်ဖြစ်မှာပဲအဲ့တော့ကျွန်တော်တို့ကစဉ်းစားတဲ့အခါမှာ identity ကိုတစ်ခုတည်းပိတ်ပြီးတော့မပြောသင့်ဘူးလို့ကျွန်တော်တို့ထင်တယ်အဲ့တော့ကျွန်တော်တို့ခက်ခဲနောက်ထပ် structural ပေါ့နော်အကျက်တဲတစ်ခုအမွေဆက်ခံရတဲ့အကျက်တဲတစ်ခုကပါလဲဆိုတော့လူမျိုးရေးတွေမကောက်ဘူးဘာသာရေးတွေမကောက်ဘူးလူရန်းစားကွာဟမှုတိတ်ကြီးမလာတာဆင်းရဲချမ်းသာကွာမှုတိတ်ကြီးလာတာကိုစဉ်းစားဖို့သင့်တယ်အမျိုးသားအမျိုးသမီးကြားမခံယူစိတ်ပေါ်မှာမူတည်ပြီးတော့ခွဲခြားဆက်ဆံမှုတွေလည်းပိုများလာတာတွေ့ရတယ်ဒါတွေလည်းကျွန်တော်တို့စဉ်းစားသင့်တယ်ဒီ federal အကြောင်းပြောကြရင်အားလုံးကဒါအကုန်လုံးပြဿနာတွေပြေလည်မယ်လို့ထင်နေကြတယ်ဒါလည်းမဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်ဒီနိုင်ငံမှာ identity လို့ခေါ်တဲ့ဝိသေသအမှတ်အသားလက္ခဏာအကြောင်းပြောရင်လူမျိုးစုနဲ့ဘာသာရေး identity ကိုပဲဦးစားပေးလို့ရှိတယ်တကယ်တမ်းကျတော့ပြီးခဲ့တဲ့နှစ်20 30အတွင်းမှာလူရန်းစားကွာခြားမှုကအကြီးအမားဖြစ်လာတာတွေ့ရတယ်။စင်ရဲချမ်းသာကွာခြားမှုကအကြီးအမားကြီးဖြစ်လာတာတွေ့ရတယ်။ဆန်းတမ်းမှာလည်းဆန်းခရိုနီဆန်းတထေရှိသလိုပဲဆန်းနင်းပြားလည်းရှိရတယ်။ကချင်းခရိုနီကချင်းတထေရှိသလိုကချင်းနင်းပြားလည်းရှိရတယ်။ဖက်ဒရယ်စနစ်ကြီးပေါ်လာလို့အဲ့နင်းပြားတွေဘက်ကပြောဝိမဲ့လူမရှိရင်လေဒီလူတွေကဘဝဒုံရင်ကဒုံရင်ဖြစ်မှာပဲ။အဲ့တော့ကျွန်တော်တို့ကစဉ်းစားတဲ့အခါမှာ identity ကိုတစ်ခုတည်းပိတ်ပြီးတော့မပြောသင့်ဘူးလို့ကျွန်တော်တို့ထင်တယ်။အဲ့တော့ကျွန်တော်တို့ခက်ခဲနောက်ထပ် structural ပေါ့နော်အကျက်တဲတစ်ခုအမွေဆက်ခံရတဲ့အကျက်တဲတစ်ခုကပါလဲဆိုတော့လူမျိုးရေးတွေမကောက်ဘူးဘာသာရေးတွေမကောက်ဘူးလူရန်းစားကွာဟမှုတိတ်ကြီးမလာတာဆင်းရဲချမ်းသာကွာမှုတိတ်ကြီးလာတာကိုစဉ်းစားဖို့သင့်တယ်အမျိုးသားအမျိုးသမီးကြားမခံယူစိတ်ပေါ်မှာမူတည်ပြီးတော့ခွဲခြားဆက်ဆံမှုတွေလည်းပိုများလာတာတွေ့ရတယ်ဒါတွေလည်းကျွန်တော်တို့စဉ်းစားသင့်တယ
်စာတမ်းအနေနဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဖက်ဒရယ်မှုတိုင်းရင်းသားဒေသတွေနဲ့ဒဏ်တူအခွင့်အရေးပထဝီဝင်နေထားတဲ့လူမျိုးစုကိုအခြေခံတဲ့ပြည်ထောင်စုဖွဲ့စည်းပုံပေလုံသဘောတူညီချက်စတဲ့အကြောင်းအရာတော်တော်များများအပြင်တက်ရောက်လာသူတို့ရဲ့မိခွန်းတွေကိုပြန်လည်ဖြည့်ကြပြီးတော့လဲဆွေးနွေးသွားခဲ့ပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မနေ့ဖြန်မှာစီရင်ချက်ချတော့မယ်ရိုက်တာသတင်းတော်နှစ်ဦးရဲ့အမှုကိုတင်ပြပေးကြပါတယ်နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးရဲ့အမှုအပြစ်ရှိမရှိမနေ့ဖြန်စက်တင်ဘာလ3ရက်နေ့မှာတရားရုံးကချမှတ်မယ်စီရင်ချက်ကတော့မြန်မာနိုင်ငံရဲ့တရားရေးစီရင်မှုနဲ့မီဒီယာလွတ်လပ်ခွင့်ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုနောက်သတင်းသမားတွေပြည်သူအစိုးရလက်ထက်ရင်ဆိုင်နေရတဲ့ပကတိအခြေအနေမှန်တွေကိုမီးမောင်းထိုးပြမယ်အနေထားဖြစ်တယ်လို့သတင်းသမားတွေနဲ့လွတ်လပ်ခွင့်လှုပ်ရှားသူတွေကထောက်ပြပြောဆိုလိုက်ကြပါတယ်။ဖမ်းဆီးခံသတင်းသမားတွေလွတ်မြောက်ရေးအပါအဝင်ပြည်သူတွေသတင်းမှန်သိရှိခွင့်ရရေးတောင်းဆိုဆန္ဒထုတ်ဖော်ခဲ့ကြတဲ့ပြည်သူရဲ့အတန်ကိုပြည်သူအစိုးရဘက်ကအလေးထားစဉ်းစားဖို့မျှော်လင့်တယ်လို့လည်းဆိုပါတယ်အသေးစိတ်စူးစီးတင်ပြထားတာနားဆင်ပါရှင်။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းတော်တို့ရဲ့အမှုအပြစ်ရှိမရှိမနေ့ဖြန်စက်တင်ဘာလ3ရက်နေ့မှာစီရင်ချက်ချတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့စီရင်ချက်ချမဲ့တရားသူကြီးနေပကောင်းဖြစ်လို့ဆိုတဲ့အကြောင်းပြချက်နဲ့သူတို့တို့ကိုစီရင်ချက်ချမဲ့ရက်ရွှေဆိုင်ခဲ့ကြတာပါ။ဒီမိုကရေစီဖော်ဆောင်နေတဲ့အယက်သားဆိုရလက်ထက်တရားစီရင်အခြေအနေသတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းသမားတွေရေးဆိုင်ကြတဲ့စိတ်ခေါ်မှုအခက်အခဲတွေကိုထင်ဟပ်ပြသမဲ့ဒီသတင်းတော်တို့ရဲ့အမှုစီရင်ချက်ကိုနိုင်ငံတကာကပါစောင့်ကြည့်နေကြတဲ့အချိန်မှာတော့ဒေါ်ဆန်းစုကြည်တဲ့ NLD အစိုးရအနေနဲ့အမှန်တရားဘက်ကိုရက်တီစေချင်ပါတယ်လို့သတင်းသမားကာကွယ်စောင့်ရှောက်သူများအဖွဲ့ PCMJ ကကိုတာလွန်ဇောက်ထက်ကပြောပါတယ
်စစ်တပ်နဲ့ရင်းသားစုလုပ်နေတဲ့ကိုဒီမိုကရေစီအားလုံးနဲ့ကိုသတင်းသမားတွေကိုသတိခံပါဘူးနော်အဲ့တော့သတိခံလို့ဆိုရင်လည်းဒါသူ့ရဲ့တမိုင်းဖြစ်တော့မှာပေါ့နော်အဲ့တော့ဒီလူဒီချက်တွေလောက်ခဲ့အစိုးရလက်ထက်မှာအုံလိကသတင်းမီဒီယာကမှတ်စစ်တပ်ကကျူးလွန်နေပြည်သူပေါ်ထုတ်နေတဲ့အဲ့တော့လိုအပ်ချက်ဥပဒေနဲ့ထောင်ချလိုက်တဲ့ဒီတမိုင်းကအလေးရဖြစ်တော့မှာနော်အဲ့တော့ဒေါ်ဆန်းကြီးကလည်းလိုမျိုးမျိုးရှိချင်ဒီလိုကိုဒီကောင်းတာအဲ့တော့သူတို့ဒီဟာကြီးကဖြည့်စင်းစားဖို့တင်တယ်ဒီလေသတင်းသမားတွေဒီလိုပုံစံမျိုးပဲဖမ်းနေတာအဲ့တော့ဖမ်းနေတဲ့အတွက်ကြောင့်ဒီကောင်ကအဲ့ဒီဟာကိုတွန်းလှန်ဖို့အတွက်စနစ်ကိုတွန်းလှန်ဖို့ဆိုတော့ရအဲ့ဒီမမုံဖတ်လာတာနော်အဲ့တော့ဒါအစိုးရအတွက်လည်းမကောင်းတာနော်အဲ့တော့စစ်တပ်အတွက်လည်းမကောင်းတာ
ရိုက်တာသတင်းတော်လူခဲ့တဲ့ဦးသတင်းရယူမှုနဲ့ဖမ်းဆီးထောင်ချတရားဆွဲဆိုခံရတဲ့အနေအထားကတော့ NLD ဆိုရလက်ထက်သတင်းသမားတွေရင်ဆိုင်တရားတဲ့စိတ်ခေါ်မှုအခက်ခဲအတည်းရဲ့များလွန်းလာတာကိုထောက်ပြနေတာဖြစ်တယ်လို့ ACDD Democracy ဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားမှုဆောင်ရွက်မှုကော်မတီကဘတ်သေးစာရှုလက်ရည်ကလည်းပြောပါတယ
်ဒီချက်ကဘာကိုတပြလဲဆိုတော့အရှိကိုသွားဖို့ကြိုးစားနေကြတဲ့လူငယ်တွေပေါ့နော်ဒီမိုကရေစီပို့ပြီးတော့ရင့်တန်လာဖို့ပို့ပြီးတော့အောင်မြင်လာဖို့သွားနေကြတဲ့အချိန်မှာကျွန်တော်တို့ရဲ့လှုပ်ရှားမှုဒီကိုနောက်ပြန်ဆွဲနေတဲ့ဥပဒေကြီးပေါ့အဲ့ဥပဒေကပြင်ဆင်ဖို့လိုနေတဲ့ဆိုတော့မြင်သာထင်သာဖြစ်စီလေ So the case go through that the journalist they can carry as rectify ma adiga athi na ra ga journalist they ko rai bo no through media zu re chit de naw three media lok ta ri atwa ba so yin bo ya tuk chit la ne so ko mi nyin da la si ye da pye through nya go phan si lai chin ni three media lok ri atwa tin ma ma kaw so pi du ri atwa adiga ma go tet twa lok cha tu lu nge ri naw ya phat apwe si lu nge ri atwa ba si kai mu phit si de di lu nge ri atwa ba so yin mu ri to la si ye so a myo case po ma song chet chet si ya so nai ngai ye image ပေါ့နိုင်ငံရဲ့ပုံရိပ်ကိုပါကဘာတဝမ်းမှာလက်ညှိုးထိုးစရာဖြစ်လာနိုင်တယ်အကယ်၍ဆုံးဖြတ်ချက်မှားသွားခဲ့ပြီဖြစ်တော့ဒါမှမဟုတ်တရားမမျှတဆိုဆုံးဖြတ်ချက်သည်ဖြစ်စီပေါ့လက်ရှိမြန်မာနိုင်ငံတုံ့တွေ့နေရတဲ့ pressure ဖြားတွေကပိုဆိုးလာဖို့ပဲရှိတယ်လို့မြင်ပါ
တယ်ပြက်ပြန်စီကြချပဲတရားခွေကိုတော့သတင်းသမားတွေနဲ့လွတ်လပ်ခွင့်လှူရှားသူတွေဒီမိုကရေစီအားစုတွေတွားရောက်ဝင်ရကြမှာဖြစ်ပါတယ်တရားသူကြီးအနေနဲ့လွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ဆုံးဖြတ်ချက်ကိုစီကြတုံတရားပြေဝစွာနဲ့ချမှတ်ပေးဖို့ပြောလေကြောင်းလဲသတင်းသမားတွေနဲ့တက်ကြွလှူရှားသူတွေကပြောပါတယ
်ကျွန်တော်တို့ဒီဒီမိုကရေစီနိုင်ငံကိုတွားဖို့အတွက်ဆိုရင်မြန်မာနိုင်ငံအတွင်းမှာရှိနေတဲ့ institution တွေအကုန်လုံးကဒီမိုကရက်တစ်စနစ်နဲ့ကိုက်ညီတဲ့ပြည်ပြောင်းလဲမှုတွေလိုအပ်နေတယ်ဆိုတာကိုလည်းကျွန်တော်တို့မြင်သာစေတဲ့ case တစ်ခုဖြစ်တယ်ဘာလို့လဲဆိုတော့တရားဥပဒေစိုးမိုးမှုဆိုတာလည်းတကယ်ကိုတရားဥပဒေဆိုတာဒီမိုကရေစီမှာမတိုင်းတည့်ရလို့အာလွတ်လပ်စွာနဲ့ယက်တီတဲ့နဲ့အမိကိုကင်းစွာယက်တီတဲ့နဲ့တရားဥပဒေဘယ်လောက်ထိအမိကိုကင်းနိုင်မလဲဘယ်လောက်ထိလွတ်လပ်နိုင်မလဲဆိုတာကိုမြင်သာထင်သာဖြစ်စီမယ်လို့လည်းညွှန်လင်းနေပေါ့နော်ဆိုတော့ကျွန်တော်တို့ဒါကိုစောင့်ကြည့်လို့ရပါတယ်ဟုတ်
ဘတ်တေစာရှုလည်ရည်ပါရှင်ဗတိစက်တင်ဘာလတရက်တွေတို့ကလည်းရန်ကုန်မြို့မှာသတင်းမီဒီယာသမားတွေနဲ့ဒီမိုကရေစီအားစုတွေစုဝေးပြီးတော့ရိုက်တာသတင်းသမားတို့ဦးအမြဲဆုံးလွတ်မြောက်ရေးအပါအဝင်ပြည်သူတွေသတင်းမှန်သိရှိခွင့်ရရတဲ့သတင်းသမားတွေလွတ်လွတ်လပ်လပ်သတင်းရယူရေးသားတင်ပြခွင့်ရရတဲ့အတွက်လမ်းမတွေပေါ်မှာထွက်ပြီးတော့ကြီးကျယ်စွာခြိတက်လှည့်လည်ဆန္ဒပြတောက်ဆိုခဲ့ကြပါတယ်သက်ဆိုင်တဲ့အစိုးရတာဝန်ရှိသူတွေတရားရေးမှန်တိုင်းနဲ့ပြည်ထရေးတာဝန်ရှိသူတွေအနေနဲ့အလေးနဲ့စဉ်းစားကြဖို့ပြောလင့်တယ်လို့လည်းဦးဆောင်ဆန္ဒပြခဲ့ကြသူတွေကပြောပါတယ်ဒေဂတော်လေးဝက်ချက်အဥပဒေတရားဆွဲခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတောက်တွေဖြစ်တဲ့ကိုတပ်ဦးမောင်ခေါ်ကိုပါလုံးကိုကျော်စိုးခေါ်ကိုမိုးအောင်တို့တို့ဟာပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလ17ရက်နေ့ညတော့ကရဲတပ်ဖွဲ့ဝင်တွေဘက်ကချိန်ဆလို့တွားရောက်တွေ့ဆုံခဲ့ပြီးသူတို့ကိုရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီအခစားတွေလက်ဝဲတွေ့ရှိတဲ့ဆိုပြီးရန်ကုန်မြို့ထောက်ကျက်ဒေပြေရဲစခန်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်သူတို့ကိုအကြိမ်ကြိမ်တရားရုတ်ထုတ်စစ်ဆေးခဲ့ပြီးတဲ့နောက်မှာတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွဲချက်တင်ဖို့ရန်ကုန်မြောက်ပိုင်းခရိုင်တရားရုတ်ကဆုတ်ဖြတ်ချက်ချခဲ့တာပါဗဒက်ပြစက်တင်ဘာလ3ရက်နေ့မှာတော့ရိုက်တာသတင်းတောက်တူကိုအပြစ်ရှိပချီတရားရုံးကအပုစီချက်ချပါဖြစ်ပြီးသူတို့ကိုဆွဲချက်တင်ထားတဲ့ဒဂတော်လျှို့ဝှက်ချက်ဥပဒေအရအပြည့်ဆုံးထောက်တဲ့14နှစ်အထိတရားရုံးကဆုတ်ဖြတ်ချက်ချနိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းနမတူမြို့နယ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မနေ့ညနေကအထီးဆိုရင်တိုက်ပွဲဖြစ်ပွားရာဒေသကရွာသားပေါင်း 2,000 ကျော်စစ်ဘေးတိမ်းရှောင်နေရတယ်လို့စစ်ရှောင်တွေကိုအကူအညီပေးနေတဲ့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့တအောင်းပလောင်တရလန်လေးနဲ့ SSPB မြောက်ပိုင်းရှမ်းပြည်တပ်မတော်ပူးပေါင်းအဖွဲ့တွေနဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါအပြည့်အစုံကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင
်။ရှမ်းပြည်နယ်မြောက်ပိုင်းနမ်လူမြို့နယ်ပန်လုံကျေးရွာမှာတန်းပလောင် TNLA တပ်ဖွဲ့မြောက်ပိုင်းရှမ်းပြည်သမတော်ပူပေါင်းတပ်ဖွဲ့တို့နဲ့ RCSSSA တောင်ပိုင်းရှမ်းပြည်သမတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။မနေ့ညနေပိုင်းတိုက်ပွဲဖြစ်ပွားမှုအချိန်ဒီကတော့တန်းပလောင် TNLA ပြန်ကြားရေးတာဝန်ခံဘူမှုသားအကျော်ကအခုလိုပြောပါတယ
်။မနေ့ကညနေပိုင်းကျွန်တော်တပ်ဖွဲ့နဲ့ဒီ SSP ပေါ်တပ်ဖွဲ့ကဒီနမ်လူမြို့နယ်ပန်လုံရွာဒီမှာ RCSSSA တပ်ဖွဲ့တချင်အကြံဖြစ်ဒီအမေမင်းမီးဒီအတားအတန်ဒီတော်တော်လေးကစိတ်လန့်နေတယ်အချို့ကထပ်ပြီးသွားတာလို့ရှိတယ
်ဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်မှုကတော့အတိမပြုတ်နိုင်သေးပါဘူးဒီတိုက်ပွဲကြောင့်ပန်လုံရွာသားတွေနေရာကနေစွန့်ခွာထွက်ပြေးလာရတယ်လို့ဒီဘောမျိုးနယ်စည်းမခြားအကူအညီပေးရေးဖွဲ့တာဝန်ခံကူမျိုးကပြောပါတယ်
ရသားကြီးလည်းတစ်ခါတော်တော်ရောက်တယ်လေသွားလိုက်လာလိုက်ပြေးလိုက်သွားလိုက်နဲ့လက်ရှိကတော့ကျွန်တော်တို့ပန်တပီနဲ့မန်လီမာကတော့တစ်ထောင်ကြီးပါပေါ့ပန်တပီမှာ400ကျော်ကျော်ပေါ့မန်လီမာက400ကျော်ဆိုတော့စီဘောမျိုးပေါ်မှာ200ကျော်ပေါ့မိညာနေရမှာစပြီးလာတော့ပန်လုံးရဲမန်ဖာရဲပေါ့နော်ဒါသားကြီးလည်းကြောက်ပြီးအုံဆုတ်ကုန်ကြပြီရသားကြီးကထိခိုက်မှုပေါ့အာတယောက်ကရင်ပတ်ထိတယ်တယောက်ကလက်တော့စီဘောဖြစ်မှာပါဟုတ
်မနေ့ကဖြစ်ပွားတဲ့တိုက်ပွဲမှာပန်လုံးကြေးရွာသားနှုတ်လက်နဲ့ကြည့်ထိမှန်သွားလို့တီဘောစေးရုံမှာစေဝါကူတတ်နေရပါတယ်အခုလကုံပိုင်းမှာလဲ RCSSSA တောင်ပိုင်းရှမ်းပြည်သမတော်နဲ့မြောက်ပိုင်းမဟာမိတ်တန်း TNLA နဲ့မြောက်ပိုင်းရှမ်းပြည်သမတော်ပူပေါင်းတပ်ဖွဲ့တို့နမ်ရူမြို့နယ်မိုင်းမှုအုပ်စုမမိုင်နဲ့ဆန်ခါကြီးရွာမှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်
ဒီလိုဖြစ်တဲ့တိုက်ပွဲကြောင့်တိရက်ခံရွာသားတွေမန်ဆန်ကြီးရွာနဲ့မိုင်းမှုကြီးရွာဘက်ကိုရွာသားထောင်ချီထွက်ပြေးလာတယ်လို့မန်ဆန်စစ်ရှောင်ကူညီပေးရေးဖွဲ့ကစိုင်းလိန်ခန်းကဆိုပါတယ်။မနေ့ကညရှိနိုင်ဆုံးဝင်လာတဲ့ရွာကြတော့နာဟုတ်နောင်ငင်းကြီးရွာပေါ့အများဆုံးကတော့နာဟုတ်ကြီးရွာပါပဲ။စစ်ချောင်းအင်းအောင်စုလူရေ95တောင်းရောက်ဝင်လာပြီးတဲ့နောက်ပိုင်းအဲ့ဒီမန်ဆန်စစ် ောတွေလောက်မှဖြစ်တယ်ဒီတစ်ခါဖြစ်တာကျတော့ RCSS နဲ့ဟိုမာမိတ်ကပေါင်းစုပါခင်ဗျာ
ပြီးကြတဲ့ဩဂုတ်လကုန်မှာတိုက်ပွဲဆက်တိုက်ဖြစ်ခဲ့ပြီးရွာရထောင်ကျော်ဟာဒီကနေ့ထိထွက်ပြေးသိမ်းရှောင်နေခဲ့ကြတာပါတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းတာဝန်ရှိသူတွေကဖြေကြားပေးဖို့ကတော့ငြင်းဆန်ခဲ့ကြပါတယ်။ကျိုင်းတုံဆက်ဆံရေးတာဝန်ခံဘူမူကြီးစိုးမင်းကတော့တိုက်ပွဲဖြစ်နေကြောင်းအတည်ပြုခဲ့ပေမဲ့တခြားချက်လက်သေးစိတ်ကိုမသိရှိဘူးလို့ဆိုပါတယ်
။ဘယ်ရနေရတာဖြစ်တယ်လဲ။နမ်သူဘက်ကတော့တင်းကချက်လက်အသေးစိတ်မသိလို့
ဒီရပိုင်းတွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေရဲ့ထူးခြားချက်ကတော့မြောက်ပိုင်းရှမ်းပြည်တပ်မတော်ဟာတန်းပလောင်တပ်ဖွဲ့နဲ့ပူးပေါင်းပါဝင်လာတာဖြစ်ပါတယ်။မနေ့ကမနေ့ဘက်မှာကိုခိုင်မြို့နယ်နားပုံကြီးရွာနီးမှာတန်းပလောင် TNL အဖွဲ့နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါလေတဲ့။ရှမ်းပြည်နယ်မြောက်ပိုင်းနံမရူမြို့နယ်တွင်မှာတနက်ကပြည်ပကဖြစ်ပွားမှုကြောင့်အောက်ကလတွင်ဒေသခံ2000ကျော်နေရက်ကနေစုခွာထွက်ပြေးနေရကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ကနေအောက်ကလ23ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းမှာမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တော်လကောင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းကြားတော်လကောင်တိုက်ပွဲတွေအစဉ်လူလူဖြစ်ပွားနေပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့ NCA ပြည်ချက်လက်မှတ်ရည်သူသားတဲ့အဖွဲ့ဖြစ်တယ်လို့တမ်းမလောင်တပ်ဖွဲ့ TNL နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့ဟာ UWSA ဝါတပ်ဖွဲ့ဦးဆောင်ဖွဲ့စည်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုမှပါဝင်နေတဲ့လက်နက်ကိုင်အဖွဲ့တွေဖြစ်ပြီးတိုင်းနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ် NCA လက်မှတ်မရေးသူနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
ကိုနိုင်ကိုအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA American တန်ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်နောက်2နာရီကြာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းတိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်ကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်းကီထိုက်တလဲပြောပြပေးပါအောင်ရှင်
ကွလွန်တူအမေရိကန်ထက်လွတ်တော်မှဂျမကင်းအတွက်ငရက်တာအောက်မေအမှတ်ရအခမ်းအနားတွေကိုဒီကနေ့မှအဆုံးသတ်ပြီးမေလန်ပြည်နယ်အနာပိုလစ်မြို့ကသူတက်ရောက်ခဲ့တဲ့ရေတပ်အကယ်ဒမီရဲ့အစ်စ်တင်ကြိုင်မှတကြိုမှဖြစ်ပါတယ်မစ္စတာမကင်းကတော့သူ့ရဲ့ရေတပ်အကယ်ဒမီအတန်းပေါ်နဲ့မိတ်ဆွေဟောင်းဖြစ်သူ2014ခုနှစ်ကကွလွန်ခဲ့တဲ့ရေတပ်ဗိုလ်ချုပ်ကြီးချက်လာဆင်ရဲ့အုပ်ဂုဘေးမှတကြိုမှဖြစ်ပါတယ်အာဖဂန်ဆိုင်ရာအမေရိကန်တပ်ဖွဲ့တွေနဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးတပ်ဖွဲ့တွေရဲ့18ဦးမြောက်တပ်မှုအပြောင်းလဲတာဝန်ယူပွဲကိုဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမှာမြို့တော်ကာဘူးမှာကျင်းပပါတယ်။အာဖဂန်နိုင်ငံအနေနဲ့မျှော်လင့်ချက်တွေစိုးရိမ်ပူပန်မှုတွေမရေရာမှုတွေနဲ့ရောထွေကျုံတွေ့နေရချိန်မှာအမေရိကန်စစ်တပ်ရဲ့ဗိုလ်ချုပ်ကြီးအော့စတင်စကော့မီလာကတပ်မှုသစ်ရာထူးကိုလွှဲပြောင်းရယူလိုက်တာဖြစ်ပါတယ်။ပါကစ္စတန်မှာစစ်သွေးကြော်တွေကိုထိထိရောက်ရောက်ကင်တွဲနှိမ်နှင်းမှုမလုပ်နိုင်ဘူးဆိုတဲ့ယူဆချက်နဲ့ပါကစ္စတန်ကိုပေးမဲ့အကူအညီဒေါ်လာတန်း300ကိုအမေရိကန်ကပြန်ပြီးရုပ်သိမ်းလိုက်ပါတယ်။ပါလက်စတိုင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ကုလသမဂ္ဂအဖွဲ့ကိုအမေရိကန်ကငွေကြေးထည့်ဝင်မှုရပ်ဆိုင်းမဲ့အကြောင်းကြေညာလိုက်ပြီးနောက်မှာတော့ကုလအေဂျင်စီအခြေအကဲကဒုက္ခသည်တွေနဲ့ဝန်ထမ်းတွေထံကိုအိတ်ဖွင့်ပေးစာတစောင်းပေးပို့လိုက်ပါတယ်။မနေ့စနေနေ့ညနေပိုင်းမှာထွက်ပေါ်လာတဲ့ပေးစာထဲမှာတော့ပါလက်စတိုင်းဒုက္ခသည်တွေရဲ့ကယ်ဆယ်ရေးနဲ့ဖွံ့ဖြိုးရေးဆောင်ရွက်ပေးနေတဲ့ကုလအေဂျင်စီမဟာမင်းကြီးကအမေရိကန်ဆုံးဖြတ်ချက်ကအဖွဲ့ရဲ့ပိုင်းဖြတ်ချက်ကိုပိုပြီးခိုင်မာသွားစေမှာသာဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်သိန်ကီထိုက်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vitek Zonyat ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
။